MCA စာချုပ်ကိုလက်မှတ်ထိုးထားတဲ့ရှမ်းနယ်ပအိုလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့ရာပအိုတပ်ဘက်ကအနည်းဆုံး2ဦးကြာဆုံးပြီး2ဦးပျောက်ဆုံးနေပါတယ် RCSS SSA ရှမ်းတပ်နဲ့ PNLO ပအိုတပ်တွေဟာမောက်မယ်မြို့နယ်အတွင်းမှာမကြာခဏတိုက်ပွဲတွေဖြစ်ပွားလေရှိပြီးနှစ်ဖက်အကြားတွဲဆုံဆွေးနွေးဖို့လိုအပ်ကြောင်းလည်းနှစ်ဖက်စလုံးကပြောနေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်ပြည်လဲထူတော်ရေးကောင်စီ RCSS နဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကတပ်ဖွဲ့တွေဟာရှမ်းပြည်တောင်ပိုင်းမောက်မယ်မြို့နယ်ကဟိုနတ်မြွာအနီးမှာစနေနေ့မနက်ပိုင်း 9:00 လောက်ကစတင်တိုက်ပွဲဖြစ်ပွားခဲ့တာပါ PNLO ဘက်ကသူတို့ရဲ့ထီဖတ်နံတပ်စခန်းကို RCSS ဘက်ကတာလုံအင်အားနဲ့ဝင်ရောက်တိုက်ခိုက်တာဖြစ်ကြောင်းနှစ်နာရီကျော်ကြာဖြစ်တဲ့တိုက်ပွဲအတွင်းမှာသူတို့ဘက်က2ဦးကြာဆုံးပြီး2ဦးပျောက်ဆုံးနေကြောင်း PNLO ရဲ့စစ်ပတ်ဆိုင်ရာပြောရေးဆိုခွင့်ရှိသူခွန် Ryan က BOA ကိုပြောပါတယ်
။မင်းမင်းနေနေမှာပေါ့နော်။အင်္ဂါမပြတ်ပါဘူးလေ။အဲစခန်းတီးပေါ့နော်။အဲဒီစခန်းကို RCS ကဒီတာလုံနားပေါ့လေ။ကျွန်တော်တို့စခန်းမှာရှိတာကလူ၁၀ရောက်လောက်ပေါ့နော်။အဲဒါအစီအစဉ်ကနေဒီလို150နဲ့မဆိုင်တယ်လို့ပြောတယ်ဒီလိုရတယ်။ဒီဘက်ကဟိုမရောက်ကြတော့လေနော်။မရောက်ကြတော့လေပြီးတော့ဟိုကြံတဲ့နေရာကခုတူးတယ်မသိဘူး။ပြောလို့ရတယ်န
ော်။ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူခမ်းဆန်ကတော့သူတို့တပ်ဖွဲ့ကို PNLO ကချောင်းမြောင်းပစ်ခတ်လို့တိုက်ပွဲဖြစ်တာဖြစ်ကြောင်းနဲ့တိုက်ပွဲအပြီးရှင်းလင်းစင်မှာတေဆုံးသူ9ယောက်နဲ့လက်နက်အချို့သိမ်းဆည်းရခဲ့ကြောင်းပြောပါတယ်
။ဒီမောင်မယ်ထဲမှာဒီမနေ့ပိုင်းတိုက်ပွဲဆော့ဖြစ်တယ်ခင်ဗျာ။ဒီတုန်းကလည်းဒီ PNLA တွေကကျွန်တော်တက်စတက်ဖွဲ့တွေကိုကျွန်တော်လာချောင်းချောင်းပြစ်တာရှိရဲကျွန်တော်လည်းတောင်ပြန်ပြီးတော့မှဟိုအရေးယူဆောင်ရွက်မှုရှိရဲပေါ့နော်တော့စစ်ကြောင်းတွေကတ်လာလို့ရှိရင်ကျွန်တော်လည်းပြန်ပြစ်ရတယ်လေ။နောက်ပြစ်တော့ဟိုတိုက်ပွဲတွေဖြစ်ခဲ့တယ်ခင်ဗျာ။နောက်တိုက်ပွဲဖြစ်သွားပြီးတဲ့နောက်တော့ကျွန်တော်ဒီနေမြင်ရှင်းတဲ့ချိန်မှာကျွန်တော်တို့ရဲ့အလောင်း၅လောင်းရတယ်ခင်ဗျာ။နောက်ဟိုလက်နဲ့ငါလက်ရတယ်နောက်စစ်တုံးဆောင်ပစ္စည်းတွေရတာပေါ့နော်။နောက်ရသားတွေဖမ်းပြီးတော့မှဟိုချုပ်ထားတဲ့ဟာတွေ6ယောက်ကျေးဇူးတင်ခဲ့ပါတယ်ခင်ဗျ
ာ။ပေါင်းမယ်မြို့နယ်အတွင်းမှာ RCSS နဲ့ PNLO ကြားနေမြေငင်းပွားမှုတွေရှိနေပြီးမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒီပြဿနာတွေပြည်လဲဖို့ဆိုရင်နှစ်ဖက်တွေ့ဆုံဆွေးနွေးဖို့လိုအပ်ကြောင်းလောလောဆယ် RCSS တပ်တွေပြန်လည်ရုပ်သိမ်းထားကြောင်းဘုံမူခမ်းဆန်ကပြောပါတယ်
။ဟောအကောင်းဆုံးကြတော့ဆိုတွေ့ဆုံပြီးတော့ဖြည့်ရှင်းလိုက်ပြီးပြီခင်ဗျာ။ကျွန်တော်မြင်တာတော့ဒီအောက်ချင်မှာဖြစ်တဲ့ပြဿနာပဲလေ။ဟိုမြန်မာချင်းဆောင်ပြီးတော့ဆွေးနွေးလို့ရှိရင်ပြင်းရမယ်လို့ကျွန်တော်ယူဆတယ်ခင်ဗျာ။ဘို့ဆိုတော့ကျွန်တော်တို့ဒီချက်ပိုင်းမှာကျွန်တော်စီဝေးတူတက်ကြတယ်လို့ပုံမှန်စက်တွေရေးလမ်းကြောင်းရှိတယ်ဒီပါပြဿနာမှမရှိဘူး။ဒါပေမဲ့အောက်ခြေတက်ကြတော့ကျွန်တော်မိတ်နာခံမှုနည်းတာလား။ဒါမှမဟုတ်ဒီသင်းဆုပ်မှုရှိရလားမသိဘူးလေ။ခုကတိုက်ပွဲတည်နေတော့ဆိုကျွန်တော်လည်းဟိုအင်အားကိုအကုန်လုံးပြန်ဆုတ်လိုက်ပြီခင
်ဗျာ။ PNLO ရဲ့စစ်ပတ်ဆိုင်ရာပြောရေးဆိုခွင့်ရှိသူခွန် Ryan ကလည်းနှစ်ဖက်တွေ့ဆုံဖြည့်ရှင်းရေးဟာအကောင်းဆုံးဖြစ်ကြောင်းဆိုပါတယ်။
နှစ်ဖက်ဆွေးနွေးမှုကြီးတွေတူတူဆွေးနွေးပြီးတော့ဖြည့်ရှင်းမှုအကောင်းဆုံးပဲ။နှစ်ဖက်ဖြည့်ရှင်းတဲ့ကိစ္စကတော့ဟိုရဲ့ဟိုကောင်ကြီးတွေကအစီအစဉ်တိုင်းပြီးတော့ပြောရမယ့်ကိစ္စတွေဖြစ်တယ်ပေါ့။ကျွန်တော်တို့ဟိုရဲ့ဘူဝါဒါကတော့ငင်းချမ်းဖြစ်ရှင်တဲ့နေရာကရှိကြတယ်လို့ပြောရှင်းပါတယ
်။မောင်မယ်မျိုးနဲ့ကဒူးကြီးဒေတာဟာပိုးလက်နက်ကင်တော်လိုင်းစတင်ရာဒေတာဖြစ်ပြီးနောက်ပိုင်းမှာဥတာကလေးဥဆောင်နဲ့ရလာလာဖခေါ်ရှမ်းပြည်လူမျိုးပေါင်းစုံလူမျိုးရေးအဖွဲ့ကအခြေစိုက်ခဲ့တာဖြစ်ပါတယ်။ရလာလာဖအဖွဲ့ပြိုကွဲခဲ့တဲ့နောက်မှာ RCS ရဲ့တပ်ဖွဲ့တွေအခြေပြုလှုပ်ရှားလာခဲ့ရာက2015မှာ NCA စာချုပ်အရ PNLO အဖွဲ့အခြေစိုက်လာတဲ့အခါ RCSS နဲ့ PNLO ကြားနယ်မြေငင်းပွားမှုတွေဖြစ်ခဲ့သလိုစီးပရိပခါတွေလည်းဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့မလကုံပိုင်းကနေ April လဆန်းပိုင်းတွေတွေ့မှာလဲ RCSS နဲ့ PNLO ကြားအနည်းဆုံးတိုက်ပွဲ3ကြိမ်လောက်ဖြစ်ခဲ့ပါတယ်။ဒီလ21ရက်နေ့တကောင်ရံအချိန်ခန့်မှာအမီမတီလက်နက်ကိုင်အဖွဲ့ကရှော့တိုက်ဒုံးနဲ့ပစ်ခတ်ခဲ့ရာကြောင့်တိန်နီလန်းထွက်လာရှိုးမြို့ဆုံမှာရှိတဲ့ဤပညာထက်တန်းကျောင်းကခေါင်းမိုးမျက်နှာကျက်နဲ့ပြတင်းပေါက်တချို့ပျက်စီးခဲ့ကြောင်းကျောင်းဤမှာရှိတဲ့စစ်မှုထမ်းဟောင်းရက်ကွက်ကိုလည်းလက်နက်ကြီးကြီးကြားရောက်ခဲ့ရာကြောင်းနေတချို့ထိခိုက်ပျက်စီးခဲ့ကြောင်းလာရှိုးမြို့ကတူကပြောပါရယ်ဒီလ20နှစ်ညနေပိုင်းမှာရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ပန်မိုးရွာအနီးမှာလည်းစစ်ကောင်စီတပ်နဲ့ TNLA တန်းတပ်ဖွဲ့တို့ကြားနှစ်နာရီနီးပါးတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ပါရယ်စံမြောက်တိုက်ပွဲတွေနဲ့ပတ်သက်ပြီးမေးမြန်းမှု TNLA ပြောခွင့်ရသူကိုဖုန်းခေါ်ဆိုခဲ့ပေမဲ့ခေါ်ဆိုလို့မရခဲ့ပါဘူးခင်ဗျာ